မနေ့ကဇန်နဝါရီလ4ရက်နေ့မှာကြာရောက်ခဲ့တဲ့68ကျင်းမြောက်မြမလွတ်လပ်ရေးနေ့အခမ်းအနားမှာဒေါက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်ဆန်းစုကြည်ပြောကြားခဲ့တဲ့မိန့်ခွန်းကိုသုံးသပ်ကြည့်မယ်ဆိုရင်မြမလွတ်လပ်ရေးခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းပြောကြားခဲ့တဲ့မိန့်ခွန်းနဲ့များစွာဆင်တူနေပြီးမြမတွေလွတ်လပ်ရေးရရင်စီကံရှိကြဖို့နဲ့နိုင်ငံပြန်လည်ထူထောင်ရေးအတွက်ဝိုင်းဝန်းလှုပ်ဆောင်ကြဖို့တိုက်တွန်းထားတာစတဲ့တူညီချက်တွေရှိနေတာကိုတွေ့ရှိရပါတယ်။အကြောင်းစုံကိုဒေါ်လှလတန်းကတင်ဆက်ပေးပါမယ်ခင်ဗျာ
။မြန်မာနိုင်ငံရဲ့တမိုင်းတေနိုဗ ెంబ ာလ10ရက်ရွေးကောက်ပွဲကြီးမှာအပြတ်အသတ်နိုင်ငံရှိလိုက်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကအဖွဲ့ချုပ်မှာဇန်နဝါရီလ4ရက်နေ့ကကျင်းပခဲ့တဲ့68ကျင်းမြောက်မြန်မာလွတ်လပ်ရေးအခမ်းအနားမှာမြန်မာနိုင်ငံသားတွေဒီမိုကရေစီဖော်ဆောင်ရမှာကိုယ်နိုင်ငံကန့်ချမအတွေ့အားလုံးလှုပ်ဆောင်ကြရမယ်လို့တိုက်တွန်းခဲ့တာတွေ့ရပါတယ်
။အဲလိုလွတ်လပ်ရေးဟာမနှုတ်တော့ပါဘူး။ရင့်ကျက်လာပါပြီ။အခုကနေစပြီးကျမတို့အားလုံးဟာကိုယ်နိုင်ငံရဲ့ကန့်ချမအတွေ့ကိုတာဝန်ယူရမယ့်အချိန်ရောက်ပြီဆိုတာကိုသဘောပေါက်ဖို့လိုပါတယ်။လူများမှတာဝန်ရှိတယ်၊လူများမှတာဝန်ရှိတယ်ဆိုတဲ့စိတ်နဲ့ကျမတို့ဆက်ပြီးသွားလို့မဖြစ်ပါဘူး။လူတိုင်းလူတိုင်းဟာကိုယ်မှလည်းတာဝန်ရှိတယ်ကိုယ်နိုင်ငံဒီပြည်ထောင်စုကြီးတိုးတက်ဖို့အတွက်တာယာဖို့အတွက်ငြိမ်းချမ်းဖို့အတွက်ညီညွတ်ဖို့အတွက်ကိုယ်မှတာဝန်ရှိတယ်ဆိုတဲ့စိတ်ဓာတ်နဲ့ဆက်ပြီးတော့လုပ်ရပါလိမ့်မယ်တာဝန်မယူခြင်းလို့ရှိလို့ရှိရင်လွတ်လပ်ရေးရဲ့အရသာကိုခံစားရမှာမဟုတ်ပါဘူးလွတ်လပ်ရေးအရသာတော့ခံစားခြင်းနဲ့တာဝန်တော့မယူဘူးဆိုတာဟာဖြစ်နိုင်တဲ့ကိစ္စမဟုတ်ပါဘူးကျမတို့လုပ်ရမယ့်အလုပ်တရားလေအင်တာမများပါတယ်
အလားတူပဲသူမရဲ့ဖခင်ဖြစ်တဲ့မြန်မာလွတ်လပ်ရေးဖခင်ကြီးဗိုလ်ချုပ်အောင်ဆန်းကလည်းဗြိတိသျှတို့လက်အောက်ကမြန်မာနိုင်ငံမလွတ်လပ်မီတစ်နှစ်အလိုကဇွန်လလကပြောကြားခဲ့တဲ့မိကုံးမှာလည်းလွတ်လပ်ရေးရခဲ့ရင်မြန်မာနိုင်ငံသားတွေအားလုံးဝိုင်းဝန်းကြိုးစားကြရမယ်လို့တိုက်တွန်းခဲ့တာဖြစ်ပါတယ်
။ခင်ဗျားတို့ကလွတ်လပ်ရေးကိုလောကျင်ရင်လွတ်လပ်ရေးရနိုင်လောက်တဲ့ဒီကံဒီရှိကြပါလွတ်လပ်ရေးကိုလောကျင်ရင်လွတ်လပ်ရေးနဲ့လွတ်လပ်ရေးကိုရနိုင်တဲ့ညီညွတ်မှုကိုဖိတ်သိမ်းထားပါလွတ်လပ်ရေးကိုလိုချင်ရင်လွတ်လပ်ရေးကိုရနိုင်တဲ့ရနိုင်လောက်ရနိုင်တဲ့သူတောင်းမှုကိုလုပ်ကြပါအဲဒီလိုလုပ်ပြီးတဲ့နောက်လည်းရှေ့ကိုလွတ်လပ်ရေးအရာတော်ကိုစံစားခြင်းနဲ့စံစားခြင်းနဲ့ဆိုလို့ရှိရင်လည်းအလုံးလုပ်ကြဖို့ဒီကံစီကြဖို့အခုနယ်ကလေးကခင်ဗျားတို့ကိုယ်ကခင်ဗျားတို့အချင်းသိုးတယ်အချင်းဟောင်းတယ်ဟလားတောက်ချင်နေကိုရင်းကြဖို့လိုပြီဆိုတာကျွန်တော်ကလေးပြောခဲ့
ဒါပြေလွတ်လပ်ရေးရပြီဆိုရင်မြန်မာနိုင်ငံသားတွေစီကံရှိကြဖို့ကိုလေလမ်းပေါ်ထွက်ဆေးကြောက်လှမ်းတဲ့ဖြစ်ရကိုမိမောင်းထုတ်ပြပြီးဗိုလ်ချုပ်ကအခုလိုတိုက်တွန်းပြောကြားခဲ့ပါတယ
်လွတ်လပ်ရေးကြတော့မဲဆိုလို့ရှိရင်ဟလားစိတ်ကူးကလည်းနဲ့စိတ်ကူးကြလဲဆိုရင်အသေးသာပင်ကြီးချက်ချင်းပေါက်လာတော့မလို့နေချင်းညာချင်းပေါက်လာတော့မလို့ခင်ဗျားတို့အဲချင်းကြတဲ့လူတွေများကြဟလားတချို့ကလည်းပဲအလွတ်လပ်ရေးရပြီဆိုပြီးတော့မလုပ်ကျင်လဲဆိုတော့ကကျွန်တော်တို့အရင်တကားတုန်းကတွေ့ခဲ့တာဟိုဒါဂျပန်ချစ်တုန်းကဂျပန်ချစ်ဗမာလွတ်လာရေးပေါ့။အရာစုစီဗမာလွတ်လာရေးတုန်းကအဲ့ဒီတုန်းကတို့လို့ချင်းလွတ်လာရေးရပြီဆိုပြီးတော့ဟလားအင်္ဒရာနယ်ဘက်မှာကျွန်တော်တွေ့ခဲ့။ဘာတွေ့လဲဆိုလို့ချင်းဓမ္မပေါ်မယ်ချေချောက်ဓမ္မပေါ်မယ်ချေလှမ်းဘာလွတ်လာရေးရပြီကွာဆိုပြီးတော့ဟိုလူတကာသွားတဲ့ဓမ္မပေါ်မယ်ထွက်ပြီးတော့ချေတွေခန့်အဲ့တော့ကဒီလမ်းသွားလမ်းသာလုပ်တဲ့လူတွေအတော်ခွာကြအဲ့ဒါလွတ်လပ်ရေးပုံလွတ်လပ်ရေးဆိုတဲ့စိတ်ပဲပါဒါလေလွတ်လပ်ရေးဆိုတာကကိုယ်တူတယောက်ကောင်းစားဖို့ဖြစ်စေတစ်မျိုးလုံးကောင်းစားဖို့ဖြစ်စေလုပ်တဲ့နေရာမဲ့တခြားတူတယောက်ရဲ့အကျိုးကိုမသိကြဖဲနဲ့ဟလားတခြားလူတွေရဲ့အကျိုးကိုမသိကြဖဲနဲ့လွတ်လပ်လပ်ကိုယ်တိုးတက်မှုစက်လုပ်နိုင်တာလွတ်လပ်ရေးပဲဟလ
ားခုလာမဲ့အစိုးရတည်ဖွဲ့ခွင့်ရမယ်ဒေါ်အောင်ဆန်းစုကြည်ကလည်းမျက်မှောက်အခြေအနေအရရန်ကုန်မြို့လမ်းမများပေါ်မှာလမ်းပိတ်တဲ့ဖြစ်ရကိုဥပမာပြုပြီးမြန်မာနိုင်ငံသားတွေစီကံရှိဖို့လိုအပ်တယ်လို့အခုလိုသူ့ရဲ့မိကွန်းနဲ့မှပြောခဲ့ပါလေ
။ကျမတို့နေတဲ့ဒုဝါပေါ့နော်။သွာလာလှုပ်ရှားနေအမြဲပဲဒီနိုင်ငံရဲ့အခြေအနေကိုကျမသုံးသပ်ပါလေ။အခုဒီလာတဲ့အခါကျတော့လမ်းကလည်းကားပိတ်နေ။ကားပိတ်နေတော့ကျမစဉ်းစားတယ်။လမ်းကားပိတ်နေရတဲ့အကြောင်းကဘာကြောင့်လဲ။ကျမတို့ရုံးရှိမှမရတဲ့နဲ့ကားတွေရထားလို့လား။ဒါတို့ဆိုလို့ရှိရင်ဒီကားတွေကိုရထားတဲ့သူများဟာကပိုင်ရှင်များဟာဒါစိတ်ကမလိုက်နာတာပဲကိုယ့်အတွက်ပဲစဉ်းစားပြီးတော့အများအတွက်မစဉ်းစားတာပဲဘာကြောင့်များလမ်းပိတ်နေလဲလို့ကျွန်မစဉ်းစားပါတယ်အဲ့တော့ရုံးချေရောက်တဲ့အခါကျတော့ဘာဖြစ်လို့လမ်းပိတ်နေလဲဆိုတော့သူရုံးချေမှာရှိတဲ့ပိဋကတ်ကနေပြီးတော့လမ်းပေါ်ကိုရောက်နေကြတယ်ဒါဟာမဖြစ်သင့်ပါဘူးကျွန်မတို့လာပြီးတော့အားပေးတာကိုကျွန်မအများကြီးကျေးဇူးတင်တယ်ပြည်သူလူထုရဲ့အင်အားအားပေးမှုနဲ့ပဲကျွန်မတို့ရပ်တည်ခဲ့ရတာဒီ ရွက်ကောက်ပွဲကိုလည်းပြည်သူလူထုနဲ့အပင်းမှုနဲ့ပဲကျမတို့နိုင်ခဲ့ရတာဖြစ်ပါတယ်ဒါပေမဲ့ကျမတို့ပြည်သူလူထုဟာဒီအင်အားတွေကိုစည်းကမ်းတကျနဲ့သုံးဖို့လိုပါတယ်အဲ့တော့ကျမအခုလေးအနေနဲ့ပြောပြစီလွတ်လပ်ရေးအချိန်အခါအနေစပြီးတော့လူတိုင်းဟာကိုယ်စီကိုကိုထိန်ပြီးတော့ကိုတတ်နိုင်တဲ့သမျှဒီနိုင်ငံမှာစည်းကမ်းရှိရှိနဲ့အားလုံးအတွက်အဆင်ပြေအောင်လို့နေစေချင်ပါတယ်လမ်းမပိတ်ဆိုတဲ့ကိစ္စအစအသေးလေးတွေနဲ့ဆမှကျမတို့အကြီးကြီးတွေကိုကင်တွယ်နိုင်မှာပါ
မြမလွတ်လပ်ရေးဖခင်ကြီးဘိုးကျော်အောင်ဆန်းလှုပ်ကြံခံခဲ့ရစဉ်ကနှစ်အရွယ်သာရှိသေးတဲ့တနည်းဖြစ်သူဒေါအောင်ဆန်းစုကြည်အနေနဲ့အခုဆိုအသက်80ပြည့်ပြီဖြစ်ပြီးမြမနိုင်ငံရဲ့အစိုးရတစ်ကိုမကြာမီဦးဆောင်တော်မှာဖြစ်ပါတယ်ခုလိုဖခင်နဲ့တနည်းဖြစ်တဲ့မြမနိုင်ငံရဲ့ခေါင်းဆောင်နှစ်ဦးတို့ပြောကြားခဲ့တဲ့မိကုံးမှာနောက်ထပ်တူညီတဲ့အရေးကြီးတဲ့အချက်တစ်ချက်ကတော့မြမနိုင်ငံလွတ်လပ်ရေးအတွင်းကြာရှည်ဖို့အတွက်တိုင်းရင်းသားစီလုံးညီညွတ်ရေးရှိဖို့ကအရေးကြီးတဲ့အကြောင်းပြဖြစ်ပါလိမ့်ရှင်